မြန်မာနိုင်ငံတွင်မှာကိုရိုနာဗိုင်းရပ်စ်ကပ်ဝဲထိချုပ်ကုသနိုင်ရေးအတွက်အချိန်မြင့်ဆောင်ရွက်နေချိန်မှာလိုအပ်ချက်အရာ14ရက်တာအသွားအလာကန့်သတ်တဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုမလိုက်နာဘဲဖောက်ဖျက်ခဲ့ရင်ကူးစက်ဥပဒေအရအရေးယူလို့ရကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီရောဂါကိုကျွတ်တင်ကာဝန်တိုင်းမှအဓိကကျတဲ့ကွာရန်တင်းလုံဆောင်မှုမျိုးကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ဖို့အတွက်လည်းတိုက်တွန်းထားပါတယ်။COVID-19 ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ရမှာဒီရောဂါဖြစ်ပွားရဒေသကပြန်လာသူတွေကို14ရက်တာအသွားလာကန့်သတ်တဲ့ home quarantine လုပ်ဆောင်တာကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်ပြီးအတိအကျလိုက်နာပေးဖို့ကိုကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ quarantine လုပ်ဆောင်မှုကိုဖောက်ဖျက်ရင်ကူးစက်ဥပဒေအရအရေးယူခံရမယ်လို့လည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်။
ကိုယ်တော်ရရထုတ်ပြန်လာတဲ့ဒီကြားချက်ကွာရန်တင်းလောက်အောင်မလုပ်ဘူးထောက်ထောက်ချက်တယ်ဆိုလို့ရှိရင်တောင်5000တုံးမထောင်1000လောက်တုံးနှစ်ရက်စလုံးချမှတ်နိုင်ကွာရန်တင်းလောက်တယ်ဆိုတော့တခြားသူတွေအကျိုးတက်မှာပြီမိကိုယ်တိုင်အကျိုးမိကိုယ်တိုင်ကနေမှမိမိကနေဒီသားစုကနေမကူးဆက်စေဘူးကိုယ့်ရဲ့နေထိုင်ရာပတ်ဝန်းကျင်ကိုယ့်ရဲ့ပြည်သူပြည်သားတွေကိုယ့်နိုင်ငံသားတွေကူးဆက်စေဘူးတောင်ရတာဖြစ်တဲ့အတွက်ကြောင့်ဒါတိတိကျကျလိုက်နာဖို့အတွက်ဒါပြောလိုပါတယ်
ထိုင်းနဲ့မလေးရှားကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုသူတို့ရဲ့နေအိမ်တွေမှာ14ရက်ကြာတည်တံ့နေထိုင်စောင့်ကြည့်မှု home quarantine ပြုလုပ်သွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲဒီလိုကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်ရမယ့်သူတွေအနေနဲ့တခြားသူတွေနဲ့အနီးကပ်နေထိုင်တာမျိုးမပြုလုပ်ဖို့အပါအဝင်ကျန်းမာရေးအခြေအနေကိုလည်းကျန်းမာရေးဌာနကပုံမှန်သတင်းပေးပို့ရမှာဖြစ်ပြီးစောင့်ကြည့်ကာလ14ရက်အတွင်းမှာလူစုလူဝေးရှိတဲ့နေရာတွေကိုမသွားရောက်ဖို့ကိုလည်းတတိပေးထားပါတယ်။လိုက်နာရမယ့်အသေးစိတ်အချက်အလက်တွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပြီးဒီချက်တွေအတိုင်းအတိအကျလိုက်နာပေးဖို့လည်းတိုက်တွန်းထားပါတယ်။အခုနေရက်ပြင်လာသူတွေကိုလိုအပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်နေပြီးဆောင်ရွက်ရမယ့်အခြေအနေတွေကိုခွဲခြားထားတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကရှင်းပြပါတယ်။
ရှားရှိတဲ့ချောင်းစုလည်းမောပန်းနေပြီးတော့လက္ခဏာတွေရှိတဲ့သူကတော့စံတရားလူနာ definition နဲ့ကိုက်နေစံတရားလူနာဒါမှမဟုတ်လည်းစောင့်ကြည့်လူနာပေါ့နော်ဒီလို definition နဲ့မကိုက်နေတဲ့ကျမ်းမာတဲ့သူတွေဆိုရင်တော့ home quarantine လုပ်မယ် home quarantine လုပ်တယ်ဆိုတာကလည်းအိမ်မှာပဲနေကြ14ရက်နေကြဆိုဒီလိုပေါ့ပေါ့လေးပြောတဲ့ home quarantine မျိုးမဟုတ်ဘူး
မြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေကိုယောဂဆောင်ချက်စစ်ဆေးရမှာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးရဲဆောင်ရွက်နေတဲ့အကြောင်းကိုလည်းအခုလိုဆက်ပြောပါတယ်
။သူတို့ဝင်လာကြတဲ့ကသက်ဆိုင်ရာအတွေ့အကြုံရုပ်ရည်ဦးစီးဌာနသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုသူတို့သွားချင်တဲ့လူသူကအစုလိုက်စုလိုက်လှုပ်မှာသူတို့ကသူတို့သွားချင်သူတို့သွားနေချင်သူတို့နေလို့တော့မရဘူး။ဒါဆိုလို့ရှိရင်ကွန်တက်တွေနေသွားမယ်။ဒီလိုချင်အဲ့ဒီသက်ဆိုင်ရာမျိုးနဲ့ရက်ွက်ကြည့်ရရောက်ပြီးသူတို့တွေကိုစေချာစနစ်တကျကျင်းယူထားမယ်။သူတို့နေမှာဆက်လျက်ဆောင်ကြည့်တာကိုဆောင်ရွက်မယ်။
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ဟာနိုင်ငံပေါင်း192နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း3,400,000ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့15,000,000ကျော်အထိရှိသွားပါပြီမြန်မာနိုင်ငံတွင်မှာတော့ကိုရိုနာယောဂဆောင်ကြီးနဲ့တန်တရာလူနာ206ဦးရှိခဲ့ပြီးမနေ့ကညထုတ်ပြန်ချိန်အထိတခွဲအတည်ပြုလူနာမရှိသေးပါဘူးဒါပေမဲ့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့ဒီယောဂကိုကြိုတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတတိပေးထားပါတယ်လူထုတတ်တဲ့နေရာတွေကိုမသွားဘူးလက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်ရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြနဲ့စနစ်တကျဆေးကျော်ပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့ကိုပြောထားပါတယ်။အဲ့ဒါအပြင်ပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့သတင်းအမှားတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့အချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တတိပေးထားပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။